ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာမွတ်စလင်တွေနေရပြန်နိုင်ရေးမှာမြန်မာဘက်ကယုံကြည်မှုမတည်ဆောက်နိုင်ဘူးလို့ကုလအကြီးအကဲတဦးကပြောချိန်မှာပဲလက်တလောရခိုင်ပြည်နယ်တွင်းဖြစ်နေတဲ့လုံခြုံရေးအခြေအနေတွေကြောင့်ဒုက္ခသည်တွေနေရပြန်ရေးဟာပိုပြီးတော့အလံဝေးနေပါတယ်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေတမကရခိုင်မှာကျန်တဲ့ရိုဟင်ဂျာတွေအတွက်တောင်လုံခြုံရေးစိုးရိမ်စရာဖြစ်နေတယ်လို့မောင်တော်ဒေသခံရိုဟင်ဂျာတွေကပြောကြပါတယ်ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကပြောပြပေးမှာပါရှင်
အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်8သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားရတဲ့အခြေခံအကြောင်းရင်းတွေကိုကင်တွယ်ဖြေရှင်းမှုတိုးတက်တာမရှိသေးဘူးလို့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂအကြီးအကဲမတ်လော့ခော့ကပြောဆိုလိုက်ပါတယ်။သူစကားပြောခဲ့တဲ့ဒုက္ခသည်တွေအလုံးကတော့သူတို့ပြန်နိုင်မှုအတွက်လုံခြုံစိတ်ချရပြီလို့မယူဆကြရတဲ့အကြောင်းနဲ့တကယ်လို့နေရက်ကိုပြန်တက်ခဲ့တယ်ဆိုရင်တော့လွတ်လပ်စွာသွားလာခွင့်ရပြီးတော့ပညာရေးအလုပ်ကိုင်စားတဲ့အခွင့်အလမ်းတွေရှိမယ်ဆိုတဲ့အမကန်ချက်မျိုးလိုချင်ကြတဲ့အကြောင်းသူကပြောတယ်ဆိုပြီးကုလအကြီးအကဲကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေအများဆုံးခိုးလုံနေထိုင်ရာကုတုဘလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တို့ဖြစ်တဲ့ဥမ္မာပေါင်းကလည်းရိုဟင်ဂျာဒုက္ခသည်တွေအနေနဲ့မြန်မာနိုင်ငံကိုပြန်နေရေးအနေထားကိုစောင့်ဆိုင်းနေကြပေမဲ့လို့လုံခြုံရေးစိုးရိမ်ချက်တွေကတော့အတော်ကိုရှိနေကြတော့မယ်လို့ပြောပါတယ
်ဟုတ်ကဲ့ပါအခုကတော့လောလောဆယ်ကျွန်တော်တို့ကဟာလေဒီမြန်မာနိုင်ငံမှာတော့ဖို့ဆိုပြီးတော့ကျွန်တော်တို့ဆုံးညွန်နေကြတယ်ဒါပေမဲ့မြန်မာဆိုတော့ဆီရလောလောဆယ်ဘာမှတုံ့ပြန်လာတာမျိုးတွေအခုတည်းမထွက်ကြည့်ပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဆိုတော့လည်းပြောရဲဘာချင်းကြောင့်ကိစ္စကိုကျွန်တော်တို့ကနေတဲ့ပြောနေတယ်ဒါကျွန်တော်တို့ကလည်းမကန်ဘူးဒီမြန်မာနိုင်ငံကိုပဲကျွန်တော်တို့ဖတ်ချင်တာပါဆိုပြီးတော့ကျွန်တော်တို့ကသူတို့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုတော့ကိုတုံ့ပြန်ခဲ့တာရှိတယ်ဒီကကျွန်တော်တို့ကမြန်မာဆိုတော့ဆီရတုံ့ဆိုချင်တာသဘောတော့ကျွန်တော်တို့မြန်မာနိုင်ငံမှာတော့ပြီးတော့ကျွန်တော်တို့ကျွန်တော်တို့ဆင်ခဲ့တဲ့ဟုတ်စာပစ္စည်းတွေနဲ့ကျွန်တော်ပြင်ခဲ့တဲ့ညီမမြူလာနေရပေါ့မြူလာနေရနဲ့ကျွန်တော်တို့လုံချွေရပေါ့အတိတ်ကလုံချွေရပိုင်းနဲ့ကျွန်တော်အရင်ကရရှိခဲ့တဲ့နိုင်ငံစားကောင်းတွေနဲ့ကျွန်တော်ပညာရချင်းမာရသွားလာရစီဖော်ရကုလားဆံပေအောင်လော်ပီမေဆိုလို့ဆိုရင်ကျွန်တော်ကုလုံသွားမှာပါ
ဟုတ်ကဲ့အဲ့တော့လောလောဆယ်ဒီဒုက္ခတဲ့စခန်းထဲမှာရောပြန်မို့သွားဖို့ကိစ္စဗာများသတင်းကြတာရှိလဲရှင
်သူကဆေးဝဲလာမယ်သူတို့လူရဲဆုံးဆန်းနေကြတယ်အဲ့ဒါကိုပဲသူတို့ကဆုံးညင်နေကြတာပါအဲ့ဒီဆေးပီစာပီစာလူရဲလောလောဆယ်ဒန်တိုလီဒုက္ခတဲ့စခန်းမှာနေနေရှိသေးတယ်ဟောမှာ1စီပန်စခန်းဟောစခန်းနစ်နစ်နေမှာနစ်နေမှာရှိတယ်အဲ့ဒီကိုဒီမှာလဲကျွန်တော်ကမြင်လို့နေတာအခုပထမကျွန်တော်လည်းမကင်ခဲ့ရအစ်မကကိစ္စကိုလည်းအစ်မကစာနေရကအခုနလာလို့ရှိပြီအစ်မကမှာဘိုးဟောသူတို့ပြည်တဲ့ data bio data မှာသူကရင်းရလို့ news ပြီးတော့ရေးပြတာရှိတယ်။ဒါကအခုလုံးလုံးနေကြတယ်အစ်မကက data တွေပါတယ်ကိုလုံးလုံးနေကြတယ
်။ဘင်္ဂလားဒေ့ရှ်တိုင်းကရောက်ရိုဟင်ဂျာဒုက္ခသည်တွေဒေယရင်းကိုပြန်လို့ကြပြင်မဲ့စိုးရိမ်မှုတွေရှိနေကြသလိုပဲရခိုင်ပြည်နယ်ထဲမှာပဲတစ်ဖက်နိုင်ငံကိုထွက်မပြေးပဲနဲ့ကြံခဲ့တဲ့ရိုဟင်ဂျာမွတ်စလင်တွေမှာလည်းလက်တလုံးရခိုင်တက်တဲ့အစိုးရတပ်တို့ကြားရင်းဆိုင်တိုက်ပွဲတွေဖြစ်နေလို့သူတို့ရဲ့အသက်ဘေးစိုးရိမ်နေကြရတယ်လို့မောင်းတော်မြို့နယ်မြို့သကြီးကြီးရွာသားရိုဟင်ဂျာမွတ်စလင်တဦးဖြစ်တဲ့ဦးလာထွန်းကလည်းအခြေအနေပြောပြပါတယ်
အလုံးကပြန်လာရှိနေကြတယ်ဒါပေမဲ့ဒီမှာစင်ကိုကဒီမှာမြည်ရဆိုတော့ဒီကကျန်နေရကအကုန်ပြီးတယ်ဆိုတော့လုံချုံရေးကစားပြီးတော့ပါမကွာစင်ကြီးသူကလူတွေပြန်လာမယ်မလာဘူးဆိုတာကျွန်တော်ဒီနိုင်ငံကမြန်မာသူရနေတဲ့ဆက်ဆိုင်တယ်သူတို့ကစေတနာရှိရှိအလုံးစီစဉ်ပြီးရင်ဟောပေါ့ပြန်လာလို့ရတယ်ကျွန်တော်လူတွေပြန်လာနိုင်တော့တဲ့အချိန်တခုကိုသူတို့ကအခုထိစားလေးစားဝပြခုထိပါမကံတီနိုင်ကြရကျွန်တော်ကမကြည့်ရဘူး။ဒါပေမဲ့နေပြမှာဥပမာဘုတိတော်အထူးသဖြင့်ဘုတိတော်နေပြမှာဆိုရင်လူတွေကတော်တော်ကိုဒုက္ခရောက်နေတယ်။နောက်ပြီးတော့တိုက်ပွဲတွေပြီးနေတာကစီဇန်တွေပြီးတော့ရွာတေးလာပြီးတော့ရှားသူတို့နေပြမှာလူတွေကစိတ်လုံးချုံဒါမဟုတ်ဒါပေမဲ့ခုရွာခုပြည်ဆိုပြီးတော့ဒီအတိုင်းတည်ပြီးစီးနေနေနေရဘူးနော်။
လက်တလုံးမှာတော့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရထားတဲ့ပြန်ပုံငွေကိုမရဘူးဆိုရင်တော့စားတဲ့ရိခါနဲ့ကျန်းမာရေးဆောက်ရှောက်လူပုလို့ကိစ္စတွေမှာစိုးရတဲ့အကျိုးဆက်တွေဖြစ်လာနိုင်မယ်ဆိုပြီးတော့လေကုလအကြီးအကဲကသတိပေးပြောဆိုထားပါတယ်ကုတုဘလောင်ဒုက္ခသည်စခန်းကဥပမာကလည်းစခန်းတွင်းကကျန်းမာရေးဆောက်ရှောက်မှုတွေကအခက်အခဲတွေရှိတယ်ဆိုပြီးသူ့အတွေ့အကြုံပြောပြပါတယ
်အခုတုံ့တွေ့ရတာကဒီကကျွန်တော်ကျန်းမာရေးသိစားပါပြဿနာကိုကျွန်တော်လူတိုင်းမှာကိုရောကဖိနေတာမြို့မြို့ရောကဖိနေတယ်ဒီမှာကျွန်တော်ဒီမှာရှိတဲ့ injury ဆဲလို့မှတော့မယ်လို့သူတဲ့အတိုင်းအတမပြေဘူးကျွန်တော်မှုတမရချင်းညောင်းသူဝနေကြတာချင်းမှာတည်းရရဖလိုပြီးမှခါရောပြီးနေဆိုလို့သူလက်ခံမယ်ဆိုလို့ကျွန်တော်ပါကွန်ပြီးမှဆိုလို့သူတို့ပြင်ကြပြီ
အခုလိုမျိုးကုလသမဂ္ဂနဲ့နိုင်ငံတကာကတုံ့နှုတ်ခေါ်ဆိုတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကလက်မခံပါဘူးဘင်္ဂလားဒေ့ရှ်ဘက်ကတိတ်ဆောက်သွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံနိုင်ရေးကိစ္စကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားမကပဲနဲ့ကုလသမဂ္ဂနဲ့ပါပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးမြန်မာအစိုးရတာဝန်ရှိသူတွေကတော့ပြောဆိုထားပါတယ်ရှင်